အခုဆိုရင်ဒီမူကျန်းအထိပြည်မြောက်ထားတဲ့တနိုင်ငံလုံးအပြစ်ခံရစရေးစာချုပ်ကိုဒီလော်ကီလာညီလာခံအပြီးမှာ16ဖွဲ့လုံးစုံမှထိုးမယ်ဆိုပြီးတော့အတန်တွေထွက်လာတာရှိတော့ကကြိုးပမ်းနေတဲ့ညဉ့်ညင်းရေးဖြစ်စဉ်တွေဘယ်လောက်ထိနှိစက်လာပြီလဲတနိုင်ငံလုံးအပြစ်ခံရစရေးကိစ္စဘယ်လောက်ထိခရီးတွင်နေပြီလဲဆိုတာဦးမင်းစောဘယ်လိုများချင်းပြချင်းပါလဲခင်ဗျာ
ကျွန်တော်တို့ဒီ NC မူကျန်းဆိုတာအဓိကအပြစ်ခံရစရေးတစ်ခုတည်းကိုအခြေခံတာမဟုတ်ဘူးအဲ့တော့ NCA ကျွန်တော်တို့လုပ်ရတဲ့ရည်ရွယ်ချက်ကဒီအပြစ်ခံရစရေးခိုင်မာဖို့အတွက်လူအပ်တဲ့နှစ်ဖက်လိုက်နာမဲ့စီမီစီကံတွေကြားရှိဖို့ဒီလိုရှင်ဒီစီကံမျိုးဟလာချိုးဖောက်တဲ့ဟာတွေမရှိအောင်စောင့်ကြည့်လိုက်အဖွဲ့ဖွဲ့ဖို့ဆိုတော့လူရန်တရားတွေတိစောက်နိုင်မှုအတွက်ဆိုတဲ့ရည်ရွယ်ချက်တစ်ခုပါပဲသူတို့ရဲ့ရည်ရွယ်ချက်ကဒီနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်နိုင်မှုဆိုပြီးတော့ဒါကျွန်တော်တို့အချင်းချင်းတစ်ခုတိစောက်လိုက်တာဖြစ်တယ်အဲ့တော့အဲ့ဒီအချင်းချင်းကိုလက်ခံပြီးဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီလက်ရှိနေနေဖြစ်စဉ်ကိုစဉ်တစ်ခုကြော်သွားပြီလို့ကျွန်တော်ပြောလို့ရတယ်ဒါပေမဲ့လက်ရှိအခုပြဿနာကကြတော့မြန်မာပြည်မှာအထူးသဖြင့်ကိုယ်အရင်တုန်းကပေါ့နော်မရှိတဲ့ကတော့နှစ်ဆယ်နှစ်လောက်မှစာပြီးကုကံအဖွဲ့လက်နဲ့စုတယ်။အနောက်တော့2014မှာတိုက်ပွဲတွေပေါ်တယ်။အဲ့လိုဖြစ်လာတယ်။2015မှာတိုက်ပွဲကြီးဖြစ်လာတယ်။အဲ့အဲ့လိုဖြစ်လာတဲ့အပေါ်မှာဒါအစိုးရလည်းဒါလက်မခံနိုင်ဘူး။လက်မခံနိုင်တော့အခုအနေနဲ့ဒီအဖွဲ့တွေအားလုံးပါမှဟလာဆက်ဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော် NCA ရတော့လုပ်ဖို့တော့တော်တော်အခက်အခဲရှိနေတယ်လို့ကျွန်တော်ထင်တယ်။
အစိုးရလည်းအပြစ်ခံရစဲရေးကိုအများဆုံးထုတ်နိုင်ဖို့ဆိုပြီးတော့ပြီးခဲ့တဲ့နှစ်တည်းကစပြီးတော့တော်တော်လေးကိုအားတက်တည်ရောကြိုးပမ်းလာခဲ့တာတွေ့ရပါတယ်။ဒီနှစ်ထဲမှာဆိုရင်လည်းဒီမူကျန်းအဆင့်အထိကိုတက်လှမ်းပြီးတော့လုပ်လာနိုင်ခဲ့တာဒါပေမဲ့တစ်ဖက်မှာပေါ့လေဒီနှစ်မှာရွေးကောက်ပွဲလဲကျင်းပဖို့ရှိတော့ကဒီနှစ်မကုံငယ်မှာထိုးနိုင်ပါမလားဆိုပြီးတော့ဒါတော်တော်များများလဲစောင့်ကြည့်ပြီးတော့စိတ်ပူနေကြတယ်တန်တရားရှိနေကြတယ်ပေါ့လေဦးမင်းစောကြီးရဲ့အမြင်ပေါ့လေဒီနှစ်ထဲမှာ NCA ကိုအပြစ်သက်ထိုးနိုင်မထိုးနိုင်ဘယ်လိုများခန့်မှန်းလို့ရပါလဲခင်ဗျာ
အဲ့ဒီဟာကအချက်မချက်မူတယ်ပထမတစ်ချက်ကတော့ဒီ peace process ကိုရှေ့ဆက်ပြီးတော့ပွားဖို့အတွက်2015မကုံငယ်မှာရှေ့ဆက်ပွားနိုင်မှုအတွက်အားလုံးမှာဆန္ဒရှိဖို့လိုတယ်အဲ့လိုဆန္ဒမရှိဘဲတချို့တွေကလည်းဟာဒီအချိန်မှာကျွန်တော်တို့ဓာရီကိုမညှိဘူးကျွန်တော်တို့စောင့်မယ်2015ကျော်မှဟလာနောက်အစိုးရတက်လာမှကျွန်တော်ညှိလို့ရှိရင်တော့ပူရမလားမသိဘူးလို့စဉ်းစားကောင်းစဉ်းစားရတဲ့သူတွေလည်းရှိကောင်းရှိလိမ့်မယ်အဲ့လိုရှိရင်တော့သူကဒီ2015မတိုင်ခင်မှာတခုခုခံရမှာရဖို့ဆိုတဲ့ဟာတော့ချက်သွားလိမ့်မယ
်ကိုကန့်အဖွဲ့ကတစ်ဖက်သက်စစ်ရဲဆဲလိုက်တယ်ဆိုပြီးတော့ဒါကြင်ညာချက်ထုတ်လိုက်တယ်အထင်ကြီးရလဲအမျိုးမျိုးပေးနေတာရှိတယ်ဒါတရုတ်အစိုးရရဲ့နောက်ွယ်ဖိအားပေးမှုကြောင့်ဒါရက်လိုက်ရတယ်ဆိုပြီးတော့ပေါ့လေဘလို့ဖြစ်ဖြစ်ဒီကိုကန့်ကဒီစစ်ရဲဆဲလိုက်တယ်ဆိုတော့ကြင်ညာချက်သူတို့ထုတ်ပြန်ချက်ဒီလောက်ရက်နဲ့ပတ်သက်ပြီးတော့ငင်းငင်းရေးဘက်ကိုပုံနှီးဆက်လာသလားတိုက်ပွဲတွေကတကယ်ပဲရဲဆဲတော့မှလားဒီပေါ်ဒီမှာဘလို့များချုပ်ပြီးသုံးသက်လို့ရမလဲခင်ဗျာ
အဲ့တော့ကျွန်တော်ကစီရေးဘက်ကရင်တော့သုံးသက်ပြတယ်စီရေးဘက်ကရသုံးသက်ပြရင်ဒီကိုကန့်အဖွဲ့ရဲ့ရည်ရွယ်ချက်ကဒီတာလုံးကြီးအစီတန်းချမ်းပေါ့နော်ဒီလောက်ကင်မော်ထိုက်ဒီကုန်းချန်ဒီဧရိယာကိုသူကအင်အားကြီးနဲ့ဝင်ပိုက်ပြီးတော့နိုင်မျိုးဆိုပြီးသူကချိုးသွားခဲ့တာဟုတ်ဒီလောက်ကင်ရဲ့မော်ထိုက်ကုန်းချန်ရဲ့ဟလာအဲ့ဒီအားတွေကိုသူကဒီတော်ဘူးလေးတိုင်ခင်မှာဒါတွေသူဝင်ပိုက်ပြီးတော့ဒါတွေကိုထိချုပ်ပြီးတော့ဒီအစိုးရနဲ့ကညှိနေဆိုတဲ့ပုံစံမျိုးကိုသူချိုးသွားခဲ့တာမချိုးသွားခဲ့ပြီနဲ့စစ်ကြီးကဒီနေရာတို့သူက overrun ပေါ့နော်မထိချုပ်နိုင်ဘူးမထိချုပ်နိုင်တဲ့အခါမှာမတ်လလောက်ကစပြီးတော့ MND အဖွဲ့ကတော့ transit ဖြစ်သွားတာ။အတိုက်စစ်စစ်ကလည်း transit ဖြစ်ရတော့ transit ရောက်သွားတဲ့အခါမှာဒီလောက်ကင်တောင်ပိုင်းမှာရှိတဲ့ဒီလောက်ကင်နဲ့ချင်းစုရောကြားမှာရှိတဲ့ဒီကုန်းတွေဒီမြေဆက်ဒေသတွေကိုထိန်းချုပ်ပြီးတော့ဒီနှစ်ခုဆက်ပွဲလမ်းကြောင်းကိုထိန်းချုပ်မှုကျူးစားတာပေါ့။ဒါဒီ transit ပြေပုံစံမျိုးတစ်ခု။အဲ့ဒီအပိုင်းကိုလည်းအစိုးရတိုက်လိုက်ပရိဟာလို့လွတ်လပ်ရတယ်။လွတ်လပ်ရတဲ့အခါမှာအခုဒီလောက်ကင်ရဲ့မြောက်ပိုင်းကုန်းပေါ့။ဒီကုန်းချမ်းဒေသမှာခုနက internet ဒီပုံမှာတက်နေတဲ့တူတူတူတူတွေပါလို့ဒီဒေသကိုသူကဆက်ပြီးတော့ထိန်းချုပ်ပြီးတော့ဒီလောက်ကင်နဲ့ပေါ်ကဒီကုန်းချမ်းမော်ထိုက်တို့ဖြတ်တောက်ကိုကျူးစားတာပေါ့နော်ဒီတောက်ထင်းချုပ်ပြီးတော့အဲ့လို transit ပြင်ရလို့ကျူးစားတဲ့ဟာကိုလေအခုအစိုးရတက်လိုက်တော့အဲ့ဒီဒေတာတွေကျသွားပြီဆိုတော့သူ့မှာက master လောက်ကစပြီး transit ပြင်ကြည့်လိုက်နေတော့လည်းသူကလက်လွတ်ဆုံးဆုံးလိုက်အောင်ဆုံးဆုံးလိုက်တယ်ဆိုတော့သူကတော့တောက်လျှောက်ကတော့သူက transit ပြင်နေဖြစ်သွားတော့ပါပေါ့အဲ့တော့အခုသူကြံတဲ့တချို့နေနေပါနေရာဟိုအကြီးမားတော့မကြံတော့ဘူးပေါ့ဗျအဲ့လိုကြံတဲ့ဟာလေးတော့ရှိတယ်ပေါ့အဲ့တော့အဲ့ဒီအပေါ်မှာကြည့်မယ်ဆိုလို့ရှိရင်တော့စီရေးရတော့စိတ်ထူးရကြတော့ရှိလို့တော့မဟုတ်ဘူးလို့ကျွန်တော်တော့သုံးသပ်ပါ
ကိုကန့်ဘက်ကစစ်ရဲဆဲလိုက်တာဟာတရုတ်အစိုးရရဲ့ PR ကြောင့်မှန်ခဲ့သည်ရှိတော့ကိုကန့်အဖွဲ့ပေါ်တရုတ်အစိုးရရဲ့ဩဇာတက်ရောက်မှုဘယ်လောက်တိုင်းတာတည်းရှိနိုင်မလဲခင်ဗျာ
အဲ့ဒီဟာတော့ကျွန်တော်တို့လည်းအချက်လက်ခံရမှာမရပါဘူးကျွန်တော်တို့ပြောရတော့ချက်တယ်ဗျာဒါပေမဲ့ကျွန်တော်တို့သုံးသပ်ကြည့်တာကတော့တရုတ်နိုင်ငံရဲ့နေနိုင်ကူဒီကိုကန့်အဖွဲ့ရကျွန်တော်စီရင်လဲဆိုလို့ချင်း strategic depth report ဒါမဟာဗျူဟအနက်ပေါ့အဲ့ဒီပုံစံမျိုးတုံးတယ်ဘဘောကတော့အဲ့ဒီတာမှာလူရှိတယ်ဒီလက်နက်ခဲမျိုးချက်တွေရတယ်ဒီဘက်ကနေဆက်မြင်းကြောင်းတွေတိုက်ပွဲချင်းတရုတ်ပြည်တွေကိုပြေးဝင်တယ်အဲ့ဒီမှာ fully car တွေနဲ့လူတွေပြင်ပြီးတော့အဲ့ဒီထဲမှာဆုတ်တယ်ဆုတ်ပြီးနေဆက်တခြားနေရာတွေပြောင်းဝင်တယ်ပြီးတော့ဒီသူ့ဒီမှာခံရတဲ့လူတွေဆိုလို့ရှိရင်လောက်ကန်ရဲ့ဒီဟိုဘက်မှာ non sanctioned news ရအဲ့ဒီမှာရှိတဲ့ဒီတရုတ်စစ်တပ်ကဆေးဦးမှာခုလာတော့ဒါတွေကလည်းနေနေလည်းထွက်လာတာပေါ့ နော်ဒါတွေလည်းရှိတာပေါ့အဲ့တော့ဒီရုပ်အစိုးရဆိုတာလည်းပြောဖို့ခက်တာဆိုဘေကြီးရဲ့ policy လားဒါမှမဟုတ်ဒီဒေသမှာရှိတဲ့ union အစိုးရတွေနေရာလူတွေပါတာလားဆိုတဲ့ဟာလည်းဒါခွဲဖို့ကလည်းသိသေးတာပေါ့အဲဒါပေမဲ့ဖြစ်နိုင်တာကတော့ဒီဒေသကအစိုးရတွေမှာလည်းဒီလိုဟာမျိုးတွေကိုဝင်ရောက်ပတ်သက်နေတဲ့ဒီ union လည်းရှိမှာပေါ့နောက်တစ်ခုကမျိုးရေးစိုးရတဲ့ပတ်သက်ပြီးစားပေါ့အဲ့ဒီဒေသမှာကဒီပတ်စံတွေလောက်သူတို့အတွင်းမှာဒီလောက်ထိဒီလူတွေအများကြီးတွေအများကြီးရှိပြီးတော့လုပ်နေတဲ့ပတ်စံတွေအများကြီးဒါကျွန်တော်တို့ billion နဲ့ကြည့်ပြီးတော့ကုန်မလုပ်လို့ရတဲ့ခါလေးဒီပတ်စံတွေကဘယ်ရောက်ရလဲဆိုတော့ဒါတွေကလည်းစဉ်းစားကြရဖြစ်တာ
ပေါ့ one နဲ့ဟိုတလောကပဲတိတ်ခုတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆက်ဆံရေးကတောက်ကချက်ဖြစ်သွားတာလည်းတွေ့ရပါတယ်ခင်ဗျာဆိုတော့မြန်မာနိုင်ငံညီငယ်ကြီးဖြစ်စဉ်ထဲမှာ why ရဲ့အရေးပါမှုဦးမင်းစောဦးတို့ရောဘယ်လောက်ထိအလေးထားပြီးတော့လုပ်နေတာရှိပါလဲခင်ဗျာစိတ်ပူစရာတွေရှိလာနိုင်သလားဒီ one နဲ့ပတ်သက်ပြီးတော့တစ်ချိန်မှာအခုကိုကန့်တို့လိုမျိုးပြဿနာမျိုးတွေတက်လာနိုင်တဲ့အလားအလာတွေ့ရလားခင်ဗျာ
ကျွန်တော်ကြည့်ကြတော့ကတော့ဒီ one နဲ့အခုအရင်တည်းကပေါ့နော်ဒီလိုမျိုးတော့ကောက်ရှိတဲ့ခုအဖြစ်ကရပ်ပြီးကြတဲ့အပြဿနာကြီးမမတော့မရှိကြပါဘူးဘာလို့ဟိုတပတ်ပြီးကြတော့ပေါ့နော်ပြောတဲ့ဒီတစ်ကိစ္စတို့တစ်ခါလေးကြလို့ရှင်တဲ့လူဖန်တဲ့ကိစ္စတို့ခါကြလို့ရှင်အားဟိုမှာဘယ်ရာရှိရဲ့ရာရှိဖြစ်တဲ့ဖြစ်ဆိုပြီးရှင်ပေါ့ဒီလိုပြဿနာမျိုးလေးတွေကတော့ရှိတယ်ရှိတဲ့အခါကြတိုင်းမှာတော့တစ်ဖက်ကြီးနိုင်ပြီးတော့ဖြေရှင်းသွားကြတာများပါတယ်များတော့ကျွန်တော်လောလောဆယ်ကတော့ကျွန်တော်တို့ကတော့ပြဿနာကြီးမှာဖြစ်နေတယ်လို့တော့ကျွန်တော်တို့မတော့ဘူးပေါ့နော်နောက်တစ်ခုကတော့အရေးကြီးတာကဒါဒီ UWF အနေနဲ့လေဒီနိုင်ငံအမှတို့ပါဝင်ပြီးတော့ဒီသူတို့ရဲ့အနာဂတ်ကိုဆွေးနွေးမယ်ဆိုတာကိုသူတို့ကပြောထားတဲ့အတွက်ကြောင့်မလို့ဒါကနိုင်ငံရေးဆွေးနွေးပွဲဆိုတာတော့ကျွန်တော်တို့အဖြေပဲအဲညမာပြည်ရဲ့ဒီလက်နက်ကိပရိပခါကိုအဖြေရှာနေတဲ့နေရာတစ်တနေရာလို့ရှိတယ်နိုင်ငံရေးဆွေးနွေးပွဲပဲရှိတယ်အဲ့တော့ကြောင့်မို့လို့ကျွန်တော်တို့ NCU လုတ်ပြီးနိုင်ငံရေးဆွေးနွေးပွဲကိုတက်ဖို့ကြိုးစားတာဖြစ်တယ်အဲ့တော့ UWS အနေနဲ့ဟာသူနေမယ်လေနိုင်ငံရေးဆွေးနွေးပွဲကိုတက်ချင်တဲ့ဒူလာဆန္ဒရှိတယ်ဆိုတာကိုပြောထားပြီးဆိုတဲ့အတွက်ကြောင့်မို့လို့အဲ့ဒီမှာတော့အဖြေထွက်လာပြီဆိုလို့ရှိရင်တော့ခုနကပြောတဲ့လောက်ကိုင်လို့ပြဿနာမျိုးဖူးကောက်လို့ပြဿနာမျိုးတွေကျွန်တော်တို့ရှောင်နေမှာပေါ့ဗျာ
ဦးမင်းစောဦးကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ